ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒပြသူတွေကိုအာဏာပိုင်တွေကအင်အားအလွန်ကျွံသုံးဖြိုခွင်းခဲ့တဲ့အပေါ် EU နိုင်ငံသားမူဝါဒအရေးအကြီးကဲဂျိုးဆက်ဘရယ်ကဒီကနေ့ဇူလိုင်လ30ရက်နေ့မှာပြစ်တင်ရှုတ်ချလိုက်တာပါ။ရဲတပ်ဖွဲ့နဲ့စေယုံကနေ AFP သတင်းဌာနကရရှိခဲ့တဲ့အချက်အလက်တွေအရအနည်းဆုံးလူ206ဦးသေဆုံးခဲ့တာပါ။အစိုးရဝန်ထမ်းတွေအတွက်ခွဲတန်းစနစ်ကိုစန့်ကျင်တဲ့ကျောင်းသားတွေကကန့်ကွက်ဆန္ဒပြတာကိုအကြမ်းဖက်ဖြိုခွင်းခဲ့တာဖြစ်ပြီးတော့တည်ဆောင်းသူတွေထဲမှာရဲတပ်ဖွဲ့ဝင်တွေလည်းပါဝင်တယ်လို့ဆိုပါရယ်အခုလိုခွဲတန်းတဲ့တတ်မှတ်တာဟာလက်ရှိအာဏာရပါတီအပေါ်တစ္ဆာစောင့်တိသူတွေကိုသာရွေးချယ်ခံထားဖို့ရည်ရွယ်တဲ့လှုံ့ဆော်ချက်ဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြကြပါရယ်စနပြပွဲအတွင်းရဲတပ်ဖွဲ့အရာရှိတွေတေဆုံးခဲ့တာအပါအဝင်ညှဉ်းပန်းနှိပ်စက်မှုလူတွေအများအပြားဖမ်းဆီးထိန်းသိမ်းမှုနဲ့ပစ္စည်းဥစ္စာပျောက်ပျက်စီးဆုံးရှုံးခဲ့ရမှုတွေအတွက်အထူးစိုးရိမ်ကြောင်း EU နိုင်ငံသားမူဝါဒရေးရာအကြီးအကဲကပြောပါရယ်ဒီကိစ္စကိုစုံစမ်းစစ်ဆေးပြီးတော့တာဝန်ရှိသူတွေကိုဥပဒေနဲ့အညီအရေးယူဖို့လဲတောင်းဆိုခဲ့တာပါဒီတော့တွင်တေဆုံးသွားသူတွေအတွက်ဒီကနေ့ကို1နဲ့ကြေကွဲပွဲအနေအဖြစ်တတ်မှတ်ကြောင်းအစိုးရကကြေညာလိုက်ပါရယ်ဒါပေမဲ့ဒီအစီအစဉ်အခုလအတွင်းဆန္ဒပြပွဲတွေမှာတည်ဆုံးခဲ့ကြရတဲ့သူတို့ရဲ့အတန်းပေါ်တွေကိုမလေးစားရရောက်တယ်လို့ကျောင်းသားတွေကပြန်လည်တုတ်ပြန်ခဲ့ပါရဲ့ရှင်